တရုတ်နိုင်ငံကဒီရက်ပိုင်းပြန်လာရင်မြန်မာနိုင်ငံသားတချို့မှာကိုဗစ်ရောဂါစစ်ဆေးတွေ့ရှိပြီးတဲ့နောက်နှစ်နိုင်ငံရဲ့ဆက်မှာကျန်းမာရေးစောင့်ကြည့်စစ်ဆေးမှုတွေတိုးမြှင့်လိုက်တဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့ဇော်ထက်ပါတရုတ်နိုင်ငံယူနန်ပြည်နယ်တဲဟုံပြည်နယ်ကွယ်ရွှေလီကျဲကောင်းတဲ့မန်စီမြို့တွေကနေပြည်တွင်းပြန်လာရင်မြန်မာနိုင်ငံသား၃ယောက်မှာကိုဗစ်ရောဂါပိုးတွေ့ရှိရာကနှစ်နိုင်ငံရဲ့ဆက်မှာစောင့်ကြည့်နေတဲ့အစီအစဉ်တွေတိုးမြှင့်လိုက်တာပါနေရပြန်မြန်မာနိုင်ငံသားတွေကိုအခုအခါမူဆယ်မြို့မှာတည်တံ့စောင့်ကြည့်ထားပြီးနောက်ထပ်နေရပြန်လာမဲ့သူတွေကိုလည်းစောင့်ကြည့်စစ်ဆေးနေကြောင်းမူဆယ်ခရိုင်အုပ်ချုပ်ရေးလက်ထောက်ညွှန်ကြားရေးမှူးဦးမောင်မောင်တန်က VOA ကိုပြောပါတယ်
။လုံးလုံးစဲဝင်လာတဲ့လူတွေကိုကျွန်တော်တို့ကဒီဟိုပေါ့ဘောလုံးခွေမှာကွာဒီစံနာဖွင့်ကြတယ်အဲ့ဒီကိုအရင်ခေါ်တယ်။ခေါ်ပြီးကျွန်တော်လှည့်ကြဖြစ်တယ်ပေါ့နော်သူရက်နဲ့သူပေါ့ဖြစ်ပြီးတော့ negative ဖြစ်လာသူတို့အနေနဲ့ရဲရဲပြန်ဆက်တော့ကျွန်တော်ကလည်းဆိုရင်တော့သူတို့ဘက်ကိုပြန်လွှဲလို့ရှိရင်လည်းဒီဘက်ကနေတော့ဖြစ်ပြီးတော့ negative ဖြစ်မှာသူတို့ကလည်းပြန်လက်ခံတယ်ဆိုပြီးတော့ဟိုနန်းတော်ဘောင်မှာယာယီစစ်စစ်ကိတ်တီပါရီတော်မှဖွင့်တယ်ပေါ့နော်သူတို့ဘက်ကလည်းပြည်စည်းပါများအခုနေနဲ့
ရှီလာတရုတ်နှစ်တကူမတိုင်မီတရုတ်မြို့တော်ပေကျင်းအနီးတစ်ဝိုက်မြို့တွေမှာတကြောပြန်ပြည်တွင်းကူးစက်မှုတွေကြောင့်ဆိုရင်မှုတွေထွက်ပေါ်လာချိန်မှာပဲမြန်မာနိုင်ငံနဲ့ထိစပ်နေတဲ့နေဆက်မြို့မှာလည်းယောဂါကူးစက်မှုကိုထိန်းချုပ်ဖို့ကြိုးပမ်းလာနေတာဖြစ်ပါတယ်ယောဂါစစ်စစ်တွေ့ရှိရတဲ့မြန်မာနိုင်ငံသား၃ယောက်လာခဲ့တဲ့ရွှေလီနဲ့ကျဲကောင်းအနီးတစ်ဝိုက်ဒေသတွေကိုဒေသတောင်ရှိသူတွေကစစ်ဆေးနေရလို့မြန်မာလူမှုကွန်မြူနတီအဖွဲ့တွေကပြောပါတယ်။လက်တလုံးမှာတော့ရွှေလီကျဲကောင်းမြို့နေရာတချို့ကိုအသွားအလာတိကျကန့်သတ်ထားသလိုလာမယ့်ရက်ပိုင်းအတွင်းမှာတရုတ်အစိုးရကတမျိုးလုံးအတိုင်းအတာနဲ့အသွားအလာကန့်သတ်ဖို့စီစဉ်နေကြောင်းလဲရွှေလီမြို့အခြေဆိုင်ကျင်နာနှွေးထွေးပရာဟိတာကဦးနောင်နောင်ကပြောပါတယ်။ဟိုမ
ဟုတ်ဖွင့်နေတဲ့လော်ရီရောခြားထားပြီးအစိုးရကတည်းကလည်းဝန်ထမ်းခါကိုမတ်မပါရင်တော့အိုးမခံဘူး။အခုကျွန်တော်တိကျတာကတော့20ရက်လောက်ဆက်မလို့တိကျတယ်ဒီရက်ပေါ်လိုက်ဒီ600လောက်ကြားတယ်အားတော့ဖြစ်တာများတယ်ဒီရှုလိပြောင်းမယ်ဆိုတော့ဒီနေသက်ကိကအမိတော်ဆိုရင်ဒီနေရာပဲချပါများတယ
်ယောဂတွေ့ရှိရမြန်မာနိုင်ငံသား3ယောက်ကိုစေယုံပို့ဆောင်ထားကြောင်းမူဆယ်ဂယုနာလူမှုကွန်ရီအသင်းဥက္ကဋ္ဌဦးတောင်ထွန်းကပြောပါတယ်ပြည်တွင်းကူးစက်မှုတွေပြန်ဖြစ်နေတဲ့တရုတ်ပြည်ရဲ့အခြေအနေအကြောင်းနေရာပြန်တွေကိုအထူးသတိထားစောင့်ကြည့်ရလိမ့်မယ်လို့လည်းသူကပြောပါတယ်
ဒီတော့ဒါသူ့နေပြောရင်ပြည်နိုင်ငံကပြန်လာတဲ့သူတွေအားလုံးကတော်တော်များများကိုယောဂကျင်းနေသူတို့စိတ်ကလက်ခနေနိုင်တယ်ပေါ့နော်အဲနောက်ပိုင်းတော့တွေ့ရှိမှုတွေရှိလာတယ်အဲကျွန်တော်တို့မနေ့ကလည်း၃ရက်တော့တွေ့တယ်ဆိုတော့ကျွန်တော်တို့တော်တော်လေးသတိကျန်ထားနေရတယ်ပေါ့နော်ပြည်နိုင်ငံမှာလည်းဒါပြည်နယ်ပြောရင်တော့ယောဂကကူးနေတယ်ဖြစ်နေတယ်လို့ပဲကျွန်တော်လည်းယူဆပါတယ်ဗျ
တရုတ်နိုင်ငံမှာဇန်နဝါရီ10ရက်တည်းရက်တည်းအယောက်တရာကျော်ကူးစက်ခဲ့ပြီးအများစုကပြည်내အရှိမြောက်ပိုင်းဟီဘေးပြည်내ကဖြစ်ပါတယ်။ဒါဟာ2020ဇူလိုင်လတည်းအယောက်တရာကျော်တွေ့ခဲ့ရပြီးနောက်ပိုင်း9လအတွင်းမှာပထမဆုံးအကြိမ်အများဆုံးပြန်တွေ့ရပါ။ဒီနေ့မှာပဲမြန်မာနိုင်ငံအတွက်ကိုဗစ်ရောဂါကာဝယ်ဆေးရေးအခမဲ့ပေးမဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဝမ်ယီကလည်းထိုးစေးသုံးသိမ့်ပေးမဲ့အကြောင်းနှစ်ရက်ကြာခီးစဉ်မှာကတိပြုပြောဆိုထားပါတယ်ကျွန်တော်ကတော့ဇော်ထက်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ